တရီလင်ကနိုင်ငံမြို့တော်ကိုလံဘိုကပင်လယ်ကမ်းစပ်အနီးမှာရှိတဲ့ကယ်လီဖေးစ်ဥယျာဉ်မှာနိုင်ငံစီပေါ်ရေးဆွေးနွေးကြဆင်းလာတဲ့အပေါ်ဆန့်ကျင်ကန့်ကွက်တဲ့ပြည်သူတွေတနင်္ဂနွေနေ့ကစုဝေးခဲ့ကြပါတယ်။ဗုဒ္ဓဘုရားရှင်ကိုရောဖွားမြင်တော်မူတာညံအလင်းရတာနဲ့ပရိနိဗ္ဗာန်ဆန်တော်မူတာကိုရည်ရွယ်ပြီးဥပုပ်သီလဆောက်တည်တာပွဲလန်းတပင်တွေပါကျင်းပလည်းရှိတဲ့ကဆုံလှပြည့်ဗုဒ္ဓနေ့နေ့ထူးနေ့မြတ်မှာအခုလိုစုဝေးဆန္ဒပြကြတာပါ
။ We can't see an end.Right now so
အခုလိုစီးပွားရေးကြဆင်းမှုတွေဘယ်တော့အဆုံးသတ်မလဲဆိုတာခုတည်းမများသေးပါဘူးတိရိလင်ငါရဲ့လက်ရှိအခက်အခဲတွေကျွန်တော်တို့ရဲ့ပြဿနာတွေအတွက်တရားမျှတမှုရတဲ့အထိဆက်ပြီးဆန္ဒပြသွားမယ်လို့ဆန္ဒပြလူငယ်ဆက်ကွန်ဒီဆီလ်ဗာကပြောဆိုသွားတာပါပြည်သူတွေကဥယျာဉ်ထဲမှာရွက်ပြင်တဲတွေထိုးပြီးတော့ရာဂျာပါစကာအစိုးရကိုဆက်ပြီးဆန္ဒပြနေတာပါဝန်ကြီးချုပ်တဲ့အဖြစ်ရနေဝစ်ဂရီမန်ဆင်ဟီကိုခတ်အပ်ခဲ့ပေမဲ့ပြည်သူတွေကတော့ရာဂျာပါစကာနဲ့သူ့အစိုးရအဖွဲ့နှုတ်ထွက်ပေးဖို့ဆက်ပြီးတော့တောင်းဆိုနေတာပါဝန်ကြီးချုပ်တကနိုင်ငံစီပေါ်ရေးနဲ့နိုင်ငံအချက်အလက်ကိုဖြည့်ရှင်နိုင်ဖို့အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့အစည်းအဝေးကျင်းပခဲ့တဲ့နေမှာပဲဗုဒ္ဓဘာသာဝင်တို့ရဲ့နှိထူးနှိမြတ်ကိုပြည်သူအားလုံးဆင်နွှဲနိုင်ဖို့မေလ9ရက်နေ့ကတည်းကတနင်္ဂနွေချက်မှတ်ထားတဲ့ညမထွက်ရအမိန့်ကိုတနင်္ဂနွေနေ့မှာပြန်ရုပ်သိမ်းပေးခဲ့ပါတယ်။ဆန္ဒပြပြည်သူတွေအပေါ်အချမ်းပတ်နေနေမှုကြောင့်ဝန်ကြီးချုပ်မဟင်ဒာရာဂျာပါစကာနှုတ်ထွက်ခဲ့ရပြီးတော့ညီအကိုတော်ဆက်သူတမရာဂုတာဘာယာရာဂျာပါစကာကတိုင်းပြည်ကိုဆက်ပြီးတော့အုပ်ချုပ်နေခဲ့တာဖြစ်ပါတယ်။